to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American ဆန်ကနေ2020ခုနှစ်မတ်လ19ရက်စက်တော်လေးနေ့ညပိုင်းအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ925 32 51နဲ့ line length meter 190လို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်ပေးနေပါပြီခင်ဗျာဒီညတော့အစီအစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
ကျွန်မကတော့ဆုမြတ်မှာပါရှင်တရုတ်ပြည်တွင်လည်းမှာကိုရိုနာဗိုင်းရပ်စ်ကိုနောက်ထပ်ကူးသူမရှိတော့ဘဲနိုင်ငံသားကလာသူအယောက်30ကျော်မှသာပိုးကူးဆက်မှုအသစ်တွေတွေ့ရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်ပြန့်နှံ့မှုကိုထိန်းချုပ်ဖို့အတွက်ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတို့ကနတ်ဖန်ကစပြီးတော့နိုင်ငံသားတွေကိုနိုင်ငံတည်းပေးမွေမှုလို့ကြေညာခဲ့ပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကြားရပါမယ်ရှင်
ဟုတ်ကဲ့ပါသတင်းလေးပြီးနားဆင်ရမယ့်ထဲမှာတော့ COVID-19 ကူးစက်ရောဂါနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေထိုးနေချိန်မှာပဲမြန်မာနိုင်ငံတော်နေအပူချိန်မြင့်တက်လာနေတာနဲ့ပတ်သက်ပြီ
းဒီကြောင့်ဖြစ်ပေါ်နိုင်တဲ့ကျန်းမာရေးဆိုင်ရာတုံ့ပြန်မှုတွေပေါ့နော်ဆံမျိုးတွေတတိယတွေလည်းဒီကတော့နေရာကြီးနဲ့ပတ်သက်ပြီးတော့လည်းကျန်းမာရေးဌာနကနေပြီးတော့မှအရေးလည်းဒီမြန်မာနိုင်ငံ
မိုးလေဝသနဲ့သလဗေဒဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးချော်မှုပြောသွားတာဖြစ်ပါတယ်ဒီကြောင့်ပြည်သူကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်မြန်မာနိုင်ငံမှာ COVID-19 ကိုရိုနာရောဂါနဲ့ပတ်သက်ပြီးတော့ပြင်ဆင်ထားတဲ့အခြေအနေတစ်ခါမြန်မာနိုင်ငံအတွင်းက Peace Corps အင်္ဂလိပ်စာပြစေနာဝန်ထမ်းလူငယ်80နီးပါးကို American ကပြန်ခေါ်ဖို့ပြင်ဆင်ဆောင်ရွက်နေတဲ့အကြောင်းပါဝင်ကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးတဲ့အနေနဲ့ထိုင်းမြန်မာနယ်စပ်မြောက်ပြည်မဲစောင့်နယ်စပ်ခိတ်တွေကိုတာဝန်ရှိကြပြိတ်လိုက်တဲ့အကြောင်းအပြင်ချင်းပြည်နယ်ပလောဝမြို့နယ်ကတိုက်ပွဲကြောင့်စမီမြို့ကဆစ်ဆောင်ဦးရီ300လောက်အခက်ခဲရင်ဆိုင်နေရတာစတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းနေမတင်ဆက်ခင်မှာအခုတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်ဗျာ
ပြည်ထောင်နိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးသူမရှိဘူးလို့ကျန်းမာရေးတာဝန်ရှိသူတွေကြေညာတဲ့အတွက်ဗိုင်းရပ်စ်ပိုးစတင်ကူးစက်ပြန့်နှံ့ခဲ့တဲ့၃လအတွင်းမှာပြည်ရင်းထဲမှာပထမဆုံးအကြိမ်ယောဂါပိုးကူးသူအသစ်မရှိတဲ့ထူးခြားမှုဖြစ်ပါတယ်ပြည်ရင်းထဲမှာကူးစက်နေသူအသက်မရှိပေမဲ့ပြည်ပကနေလာသူ34ယောက်စီမှာတော့ဗိုင်းရပ်စ်ပိုးကူးစက်မှုတွေ့ရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်ဒီဇင်ဘာလကုန်ပိုင်းကစပြီးတော့တရုတ်နိုင်ငံဝူဟန်မြို့ကနေကိုရိုနာဗိုင်းရပ်စ်ပိုးစတင်ကူးစက်ခဲ့တာမှပိုးကူးသူ 7,000 ကျော်ရှိပြီးတော့ COVID-19 ရောဂါကြောင့်သေဆုံးသူ 3,200 ထက်မနည်းရှိခဲ့ပါတယ်ပိုးကူးပြီးနာမကျန်းဖြစ်ခဲ့သူအများအပြားလည်းပြန်လည်နေကောင်းနေပါတယ်တောင်ကိုရီးယားနိုင်ငံမှာတော့နေ့စဉ်ပိုးကူးဆက်သူ100အောက်ရောက်တာ၄ရက်ဆက်တိုက်ရှိခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ပိုးကူးသူ152ယောက်တွေ့ရှိတယ်လို့ပြောကြားခဲ့ပါတယ်။ပြည်နယ်90လုံးမှာကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်နေသူတွေရှိနေတဲ့အမေရိကန်ပြည်ထောင်စုမှာစုစုပေါင်း90နေသူ9400ကျော်နေပြီးသေဆုံးသူ150ကျော်ရှိနေပါပြီ။ဗိုင်းရပ်စ်ပိုးကူးဆက်မှုရှိမရှိစစ်ဆေးမှုတွေကိုကြကြပြန့်ပြန့်စတင်လုပ်နေပြီဖြစ်လို့ပိုးကူးသူအရေအတွက်ထပ်တိုးနိုင်တယ်လို့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေသတိပေးထားပါတယ်။လက်ရှိကမ္ဘာမှာပိုးကူးဆက်နေသူဒုတိယအများဆုံးဖြစ်တဲ့အီတလီနိုင်ငံမှာဗုဒ္ဓနေ့တုန်းကသေဆုံးသူ495ယောက်ရှိခဲ့တဲ့အတွက် COVID-19 ရောဂါကြောင့်ဒီနေ့ထဲသေဆုံးသူအရေအတွက်ကမ္ဘာမှာအများဆုံးဖြစ်ခဲ့ပါတယ်။အီတလီမှာစုစုပေါင်းဗိုင်းရပ်စ်ပိုးကူးဆက်နေသူ3000ခွဲကျော်ရှိနေပြီးတော့သေဆုံးသူစုစုပေါင်းက3000နီးပါးရှိပါတယ်။ဥရောပမှာကူးစက်မှုဒုတိယအများဆုံးဖြစ်တဲ့စပိန်နိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်သူ1000ခွဲလောက်ရှိနေပြီးတော့သေဆုံးသူ630ကျော်သွားပါပြီ။ကမ္ဘာတစ်ဝှမ်းမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်သူ2000ကျော်နဲ့သေဆုံးသူ900လောက်လောလောဆယ်ရှိနေပါတယ်ရှင်
။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးဆက်မှုတွေထိုးလာနေတာကြောင့်ဖရော့ဆိုးရရေးပေါ်စီမံခန့်ခွဲရေးအေဂျင်စီအနေနဲ့နိုင်ငံတော်လုပ်ငန်းဆောင်တာတွေကိုအမြင့်ဆုံးအဆင့်ထိချမှတ်ဆောင်ရွက်ဖို့ညွှန်ကြားထားသလိုကိုရိုနာကပ်ရောဂါဆိုးတိုက်ဖျက်ရေးတုံ့ပြန်ဆောင်ရွက်ဖို့အတွက်အမေရိကန်သမ္မတဒေါနယ်ထရန့်ကသမ္မတလုပ်ပိုင်ခွင့်အာဏာသုံးညွှန်ကြားနေပါတယ်။အမေရိကန်မှာကိုရီးယားစစ်ပွဲကာလတုန်းကတုံ့ပြန်မှုတွေကာကွယ်ရေးဆိုင်ရာထုတ်လုပ်မှုအဥပဒေကိုအခုလိုရေးပေါ်ချင်းနေမှာလိုအပ်ရင်ချမှတ်ကောင်းချမဆောင်ရွက်သွားမယ်လို့လည်းဗုဒ္ဓဟူးနေ့ကအင်မီတော်သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကကြေညာပါတယ်ဒီအဥရေရနိုင်ငံတော်ကာကွယ်ရေးအတွက်လိုအပ်တဲ့ပစ္စည်းထုတ်လုပ်မှုတွေကိုနိုင်ငံအတွင်းဆက်မှုထုတ်ကုန်လုပ်ငန်းတွေကနေအချိန်မြင့်တိုးချဲ့ထုတ်လုပ်ပေးဖို့သမ္မတမိန့်နဲ့ညွှန်ကြားနိုင်ပါတယ်အခုလိုအခြေအနေမျိုးမှာဆိုရင်တော့ရေးပေါ်လိုအပ်လာနေတဲ့နှာခေါင်းစည်းတွေနဲ့တခြားမဖြစ်မနေလိုအပ်တဲ့ပစ္စည်းကိရိယာတွေတိုးချဲ့ထုတ်လုပ်နိုင်မှာဖြစ်ပါတယ်အချိန်တည်းမှာပဲစစ်ပတ်ဆိုင်ရာသေယုန်တွေအဖြစ်အသုံးပြုနေတဲ့ပြည်ပရောက်အမေရိကန်တင်ဘောကြီးနှစ်စင်းကိုလည်းနိုင်ငံပြန်လာဖို့ညွှန်ကြားထားပြီးတော့တစ်စင်းကိုညှိရောက်မှာတာဝန်ချမဲ့အကြောင်းလည်းသမ္မတကပြောပါတယ်။နောက်တစ်စင်းကိုတော့ဘယ်မှာနေရာချမဲ့ဆိုတော့မပြောသေးပါဘူး။အလားတူတခြားကွင်းစင်ဆောင်ရွက်နေတဲ့အမေရိကန်စစ်ပတ်သေယုန်စည်းကမ်းတွေကိုလည်းလိုအပ်တဲ့နေရာတွေမှာနေရာချထားဖို့ပြင်ဆင်နေထားတဲ့အကြောင်းကိုအမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကလည်းကြေညာထားပါတယ်ဗျာ။
corona virus ကိုကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက် Australia နဲ့ New Zealand နိုင်ငံတို့ကနိုင်ငံသားနဲ့နိုင်ငံထဲမှာအမြဲတမ်းနေထိုင်သူတွေမဟုတ်တဲ့သူအလုံးကိုနှက်ဖန်တောက်ကြနေကစပြီးတော့နိုင်ငံထဲပေးမဝင်တော့ဘူးလို့ဒီကနေ့ကြေညာခဲ့ပါတယ်။ Australia နိုင်ငံထဲမှာပိုးကူးစက်မှု80ရာခိုင်နှုန်းလောက်ကဖြီးပားကနေရောက်လာကြသူတွေကြောင့်ဖြစ်တယ်လို့ Australia ဝန်ကြီးချုပ် Scott Morrison က Canberra မြို့တော်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။
After further consultation with the National Security Committee this afternoon, tonight we will be resolving to move to a position.
နောက်ထပ်တောက်ကြနေ Australia စံတော်ချိန်ည9နာရီကစပြီးတော့ Australia နိုင်ငံသားနဲ့အမြဲတမ်းနေထိုင်ခွင့်ရှိသူတွေကလွဲလို့ကျန်တဲ့သူအလုံးနိုင်ငံထဲဝင်ရောက်မှာကိုတားမြစ်မယ်လို့ဝန်ကြီးချုပ် Scott Morrison ပြောကြားခဲ့တာပါ Australia နိုင်ငံထဲမှာ Corona virus ကိုကူးစက်နေသူ80ရာခိုင်နှုန်းလောက်ကဖြီးပားကနေ virus ကိုကူးစက်လာကြသူတွေဖြီးပားကရောက်လာသူတွေနဲ့ထိတွေ့ခဲ့သူတွေဖြစ်တယ်လို့ဝန်ကြီးချုပ် Morrison ကပြောပါတယ်။ New Zealand နိုင်ငံကလည်း New Zealand စံတော်ချိန်ကြာသပတေးည17:59မိနစ်ကစပြီးတော့နိုင်ငံသားတွေကိုနိုင်ငံထဲပေးမဝင်တော့ဘူးလို့ဒီကနေ့ကြေညာပါတယ်။ Corona virus ကိုကူးစက်မှုရှောင်ရှားနိုင်ဖို့အတွက် New Zealand နိုင်ငံသားတွေဖြီးပားခီးမသွားကြဖို့အကြံပြုချက်ထုတ်ပြီးမကြခင်မှာပဲ။အခုလိုမျိုးနိုင်ငံသားတွေပြည်ဝင်ခွင့်တားမြစ်မဲ့ကြေညာချက်ကိုထုတ်ပြန်ဖြစ်ပါတယ်။နေဆက်တွေကနေကိုရိုနာဗိုင်းရပ်စ်ပိုးတွေဝင်ရောက်လာတာမျိုးအဖြစ်မခံနိုင်ဘူးလို့နယူးဇီလန်ဝန်ကြီးချုပ်ဂျက်ဆန်ဒါအာဒန်ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ကမ္ဘာမှာဒီအရှေ့လျားဆုံးနေဆက်ဖြစ်တဲ့အမေရိကန်ပြည်ထောင်စုမြောက်ပိုင်းနဲ့ကနေဒါနိုင်ငံတောင်ပိုင်းနေဆက်ကိုမဖြစ်မနေသွားဖို့လိုအပ်သူတွေကလွဲလို့ယာယီပိတ်ထားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ကနေဒါဝန်ကြီးချုပ်ဂျက်ဆန်ထရူဒိုတို့ကလည်းကြေညာခဲ့ကြပါတယ်။
ပြည်တွင်းနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုတားဆီးနိုင်မှုကိုပိုင်ကားတွေကိုဒီနေ့ကစပြီးတော့မောင်းဝဲမပြူတားမြစ်ထားပါတယ်။ညဘက်ပြန်ထွက်အပျော်ပါသွားလာကြတဲ့လူငယ်တွေကြားပိုးကူးစက်တာတာဝန်ရှိသူတွေတွေ့ရှိခဲ့ပြီးနောက်ကုလနောက်ဆုံးကန့်သတ်ချက်ထုတ်ပြန်တာဖြစ်တယ်လို့ပြည်သူ့သမ္မတမာတင်ရစ်ဂါရာကပြောပါတယ်။ဘူရူနေည၈နာရီကနေမနက်၅နာရီထိညမထွက်ရအမိန်ထုတ်ပြန်ချက်မှာညမထွက်ရအချိန်တွင်ကိုပိုင်ကားတွေမောင်းဝဲမရှိလို့တားမြစ်ထားပါတယ်။ပြည်သူပြည်သူတွေအနေနဲ့ညဘက်အိမ်ထဲမှာနေသင့်တယ်လို့လည်းသမ္မတကပြောပါတယ်။ပြီးခဲ့တဲ့ကကျင်းပခဲ့တဲ့ Pan American Games အမေရိကတိုက်နိုင်ငံများအားကစားပြိုင်ပွဲတွေမှာအသုံးပြုခဲ့တဲ့အားကစားခွင့်တွေကိုကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေကြသူတွေကရောဂါမပြင်းထန်တဲ့သူတွေအတွက်အကူအညီရေးစံတဲ့အဖြစ်အသုံးပြုမယ်လို့လည်းသမ္မတကကြေညာပါတယ်။ယောဂပြင်းထန်တဲ့သူတွေကိုတော့လီမော့မြို့တော်အရှိပိုင်းမှာအသစ်ဆောက်ထားတဲ့ဆေးရုံအသစ်မှာထားမှာဖြစ်ပါတယ်။ပြည်သူနိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးနေသူ145ယောက်ထက်မနည်းအနည်းရှိတယ်လို့ပြည်သူ့ကျန်းမာရေးဌာနကပြောပါတယ်။ယောဂပိုးရှိမရှိတနေ့ကိုလူ300ကိုစစ်ဆေးပေးနေတယ်လို့လည်းသမ္မတကပြောကြားခဲ့ပါတယ်ခင်ဗျာ
။ VOA American သံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးဆက်လက်ပြီးနေပါတယ်ခင်ဗျာ
။ကျန်းသာရေးညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံထဲမှာ COVID-19 ရောဂါပြန့်ပွားမှုရောပါတက်တာရေးအတွက်အမေရိကန်ပြည်ထောင်စုရဲ့နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID ကအရေးပေါ်ရမုံငွေအစီအစဉ်ကနေပြီးတော့ဒီအမေရိကန်ဒေါ်လာ 1.8 တန်းငွေကြေးအကူအညီကိုကုလသမဂ္ဂနဲ့တခြားကူညီဆောင်ရှောက်ရေးအဖွဲ့အစည်းတွေကနေတဆင့်ပေးသွားမယ်လို့ရန်ကုန်အမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ပါတယ်။ COVID-19 ရောဂါတိုက်ဖျက်ရေးအသင့်ပြင်ဆင်မှုနဲ့အချိန်နဲ့တပြေးညီကျန်းမာရေးဆိုင်ရာအသိပညာပေးဖြန့်ဝေတာတွေလုပ်နိုင်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကုလသမဂ္ဂကလေးငယ်များရံမုံငွေအဖွဲ့ UNICEF အပါအဝင် Save the Children အစီအစဉ်နဲ့ပူးပေါင်းဆောင်ရွက်နေတဲ့မိဖက်အဖွဲ့အစည်းတွေကိုခွဲဝေပေးရမှာဖြစ်ပါတယ်။ American ယောဂထိန်းချုပ်ရေးနဲ့ကာကွယ်တားဆီးရေးဌာန CDC ကပညာရှင်တွေကလည်းကျန်းမာရေးဌာနကိုကျွမ်းကျင်မှုပိုင်းဆိုင်ရာအကူအညီတွေပေးနေတဲ့အကြောင်းကြေညာချက်ထဲမှာဖော်ပြထားပါတယ်။ယောဂကူးစက်မှုမပြန့်ပွားစေဖို့လူစုလူဝေးနဲ့ပွဲလမ်းသဘင်တွေလျှော့ချဖို့အတွက်ရန်ကုန် American Center နဲ့မန္တလေးမြို့က Jefferson Center တို့ကိုလည်းပိတ်ထားသလို American ပြည်ထောင်စုရဲ့အလဲအပတ်ဒါမှမဟုတ်အခြေချနေထိုင်ခွင့်လျှောက်ထားသူတွေရဲ့ပြည်ဝင်ခွင့် Visa ရက်ချိန်တွေကိုလည်း American တန်ယုံကဆိုင်းငံ့ထားပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကိုရောက်နေတဲ့ဒီ Peace Corps English စာပြစေတနာဝန်ထမ်းလူငယ်80နီးပါးကိုအမေရိကန်ကိုပြန်လည်ခေါ်ယူမယ့်အကြောင်း Peace Corps အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံမှာကြာသပတေးနေ့အထိဒီကနေ့ထိတော့ဒီကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူမရှိဘူးလို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ရှင်
။ပြီးခဲ့တဲ့2012ခုနှစ်တုန်းကအိန္ဒိယနိုင်ငံ New Delhi မြို့ကဘတ်ကာဒဇင်းပေါ်မှာအမျိုးသမီးတယောက်ကိုအုပ်စုလိုက်မတရားပြုကျင့်ပြီးတပ်ဖြတ်ခဲ့တဲ့အမျိုးသား၄ဦးကိုတောက်ကြနေ့မှာကျိုးပေးပြီးတော့တည်တံစီရင်ဖို့ရှိနေပါတယ်။သူတို့ဘက်ကရှင်းနေတွေကအချိန်ဆိုင်ငံ့ပေးထားဖို့ရှောက်လဲခဲ့ကြတဲ့ကြားကပဲမနေ့ဖြန်မှာကျိုးပေးစီရင်မှာပါ။လွန်ခဲ့တဲ့ရှင်းနှစ်ကဒီဖြစ်ရကြောင့်အမျိုးသမီးတွေပေါ်အကြမ်းဖက်မှုတွေကို အပြစ်ပေးရမှာအထူးခုံရုံးနဲ့ထားရှိပြီးတော့ပြင်းပြထန်တဲ့အပြစ်ပေးဖို့တောင်းဆိုတဲ့တက်ကြွလှူရှားသူတွေရဲ့ဆန္ဒပြပွဲတွေအိန္ဒိယနိုင်ငံတဝမ်းမှာရောက်ဖြစ်ပါနိုင်ငံဒီမှာပါခြေခြေပြင်းနဲ့ဖြစ်ခဲ့ပါတယ်အခုကြိုးပေးစီရင်ခံရမဲ့သူ၄ဦးကိုတော့အိန္ဒိယနိုင်ငံရဲ့အမြင့်ဆုံးတရားရုံးကလွန်ခဲ့တဲ့၃နှစ်ခန့်ကတည်းကချမှတ်ခဲ့တာပါတရားခဏဒီဘက်ကအမှုကိုပြန်လ ဒီမှုမှာအသက်17နှစ်အရွယ်လူငယ်တူပါဝင်အမျိုးသားရှစ်ဦးကိုကနဦးဖမ်းဆီးတရားစွဲခဲ့တာပါတဦးကတော့ဖမ်းဆီးခံရပြီးတိတ်မကြခင်မှာပဲခုခုကိုအဆုံးစီရင်သွားခဲ့ပါတယ်17နှစ်အရွယ်လူငယ်ကတော့လူငယ်ထိန်းသိမ်းစခန်းမှာထောင်ဒဏ်3နှစ်ပြည့်နှစ်ချမှတ်ခဲ့တာပါဒါကြောင့်အခုကြံခဲ့တဲ့4ရောက်ကိုမနေ့ဖြန်မနေ့ပိုင်းမှာကျိုးပေးစီမှာဖြစ်ပါတယ်မတရားပြုကျင့်ပြီးတပ်ဖြတ်ခံ
ကိုဖန်ဆီးဖို့အတွက်မက္ဆီကိုတရားသူကြီးတယောက်ကဖာဝရန်ထုတ်လိုက်ပါတယ်ဒီအမှုနဲ့ပတ်သက်လို့မတင်ကားသူဘာသူဖြစ်တယ်ဆိုတာဖော်ထုတ်ခဲ့ခြင်းမရှိသလိုဖန်ဆီးခဲ့ခြင်းလည်းမရှိပါဘူးပျောက်ဆုံးနေသူတွေနဲ့ပတ်သက်တဲ့အဆအနာလည်းရှာမသွေသေးပါဘူး
ဒီအမှုကိုကင်တွယ်ခဲ့သူစုံစမ်းစစ်ဆေးရေးမှူးချုပ်တောမတ်စီရွန်ကစုံစမ်းမှုကိုလိုသလိုလုပ်ခဲ့တယ်လို့အာဏာပိုင်တွေကယုံကြည်နေပါတယ်လောလောဆယ်ကနေဒါနိုင်ငံမှာရောင်းနေပုံရတာကြောင့်အင်တာပိုနိုင်ငံတကာရဲတပ်ဖွဲ့ကနေဖမ်းဆီးပေးဖို့တရားသူကြီးကဖန်ဝရန်ထုတ်ခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့သတင်းမှာဖြန့်လာတွေကိုတားဆီးနိုင်ဖို့ ဒီကိုဝက်နိုင်နေယောဂပြောက်ကင်းတဲ့ဆိုပြီးပြောနေတဲ့သတင်းမှာတွေလိန်ညာပြောဆိုမှုတွေယောဂဘူးကာကွယ်ရေးနဲ့ပတ်သက်လို့ထိရောက်မှုမရှိတဲ့နီးတွေယောဂဘူးရှိမရှိစစ်ဆေးတဲ့နီးမှာတွေကိုတွစ်တော်မှတင်တင်သူတွေကအဲ့ပို့စ်ကိုပြန်ဖျက်ရမယ်လို့ထွေးတဲ့ကုမ္ပဏီကပြောကြားလိုက်ပါတယ်ခင်ဗျာ ကျွန်တော်တို့ရဲ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့အတူကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမြန်မာပိုင်းကနေကျွန်တော်တို့အခုထုတ် လွှင့်ပေးနေတဲ့စီးစင်းတွေကိုကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ Burmese.voanews.com မှာလွှင့်ရချင်းတဲ့ပြိုင်တဲ့တိုက်ရိုက်နားဆင်နိုင်သလိုကျွန်တော်တို့ရဲ့
မြန်မာနိုင်ငံတွင်းမှာကိုဗစ်-19တန်တရားနဲ့စောင့်ကြည့်ခံရသူတွေကသေဆုံးခဲ့သူဟာ9ဦးထိရှိသွားပါပြီ။အဲ့ဒီသေဆုံးသူနာတွေထဲက9ဦးမှာတော့ကိုရိုနာရောဂါပိုးမရှိဘူးလို့အဖြေထွက်ခဲ့ပြီးကျန်တဲ့2ဦးကိုတော့တက်ခွဲအတည်ပြုနိုင်မှုဆောင်ရွက်နေပါတယ်။ ကိုရိုနာယောဂါပိုးတန်တရားနဲ့ဆေးရုံတွင်စောင့်ကြည့်သူနာတွေကသုံးဦးဟာပြီးခဲ့တဲ့စက်တင်ဘာလရက်နေ့မှာသေဆုံးသွားတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ကထုတ်ပြန်ပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကအတည်ပြုထားပြီးအချက်အလက်တွေအရဒီယောဂါရှိမရှိစောင့်ကြည့်ခံရခြင်းမှာသေဆုံးခဲ့တဲ့လူနာဟာစုစုပေါင်း9ဦးထိရှိသွားပါပြီ။သေဆုံးရတဲ့အကြောင်းရင်းမှာသူတို့တွေမှာရှိပြီးသားယော ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒ ဒီလိုနာရီမှာကိုရိုနာရောဂါကိုရှင်းရှိဆိုတာကိုသူတို့သိဆုံးမိချိန်မှသာဆရာတဲ့အကြောင်းရင်းကိုအမျိုးသားကျန်းမာရေးတခွင့်မှုဆိုင်ရာဌာနအနေဖြင့်ကဒုတိယညွှန်ကြားရေးမှတောက်တာဥမာဆွေတင်ကအခုလိုရှင်းပြပါတယ်။
ပေးဆုံးပြီးမှဆက်တယ်ဆိုတာလေဟိုတနေ့မန္တလေးကိစ္စပေါ့ညနေခင်းလာရီလောက်ကြီးမှဒီနာမန္တလေးရှိအောင်ရပါဆက်ရှင်ကြီးတွေ့ရခါကျစံပယ်နှိုက်တာနဲ့အတက်ကြရတယ်ဆိုတော့မအားလို့ကြောင်းဝင်နေတဲ့ဆိုအတက်ကြရအောင်ရင်လုံးပါလေအတက်ကြရအောင်ရင်လုံးနေတဲ့ခါကျစံပယ်ကတည်မှတ်နှဲ့ရသလိုဖြစ်တာပေါ့နော်အဓိကကတင်းဟောင်ရောက်တာနောက်ကျတယ်ဆိုတဲ့ခါကျရောက်လာရင်ဒီမှာလေးစိတ်တွေဖြစ
ရကလည်းလုံးနေခါကြအမားတို့စီကိုရောက်တဲ့စံတဲရဲ့အခြေပေါ့နော်မှန်ဘူးကတော့အမားတို့ကလည်းအောင်းယူထားပါတယ်ဟုတ်
ကျမိုင်းနဲ့အကစားဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုရိုနာရောဂါသံသယနဲ့စောင့်ကြည့်လူနာ158ယောက်ရှိခဲ့ပြီးအဲဒီထဲက152ဦးမှာတော့ကိုရိုနာရောဂါပိုးမရှိကြောင်းအတည်ပြုထားပြီးဖြစ်ပါတယ်။မြန်မာနိုင်ငံတွင်းမှာကိုရိုနာရောဂါတက်ခွဲအတည်ပြုလူနာမရှိသေးပေမဲ့အစုလိုက်အပြုံလိုက်ကူးစက်လာနိုင်တာကြောင့်အဲဒီအခြေအနေတွေအတွက်ကြိုတင်ပြင်ဆင်ထားတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်။
ဟ
ကိုရောက်ခုဆက်နိုင်ခြင်းမရှိတဲ့အစိုးလိုက်ပြောင်းလိုက်လက်ချင်းနိုင်တယ်။ဒီဟာချစ်ဖို့အတွက်ကျမတို့မှာဆိုရင်လိုအပ်တဲ့ပြည့်စုံမှုတွေဆောင်ရွက်နေတယ်ကျမတို့သိရုံကြီးတွေလည်းကုန်ပြည့်စင်သားတို့လူတွေကြည့်ကြည့်တယ်လက်ချင်းနားတယ်သိရုံတွေမှာလည်းကျမတို့ချစ်လာရင်ဘယ်လိုခုမှလူနာတွေဆိုလိုက်ပြောင်းလိုက်ရဘယ်လိုဖြစ်မလဲကျမတို့ဆောင်ရွက်ပြီးတော့လေ့ကျင့်စီကြဖြစ်တယ်နော်ပြည ဲ့နောက်မှာပဲမြန်မာနိုင်ငံထဲမှာလည်းဒီယောဂါကိုကာကွယ်နိုင်မှုအတွက်လူစုလူဝင်နဲ့ပြုလုပ်ရမယ့်အခမ်းအနားတွေကိုအခုနှစ်ဧပြီလကုန်အထိယာယီပိတ်ထားလိုက်ပြီးအပြည်ပြည်ဆိုင်ရာလေးစိမ့်နဲ့နိုင်ငံတကာဝင်ထွက်ပေါက်တွေမှာယောဂါဆောင်ကျက်တဲ့လုပ်ငန်းတွေကိုအစိုးရတာဝန်ရှိသူတွေကအရှိန်မြှင့်လှုပ်ဆောင်နေတယ်လို့သိရပါတယ်။ COVID-19 ကိုရိုနာယောဂါပိုးဟာနိုင်ငံပေါင်း186နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့စီးရင်တွေအရလူပေါင်း2,200ကျော်ကူးစက်ခံခဲ့ရပြီးစုစုပေါင်းသေဆုံးသူကတော့8,900ကျော်ရှိတော့ပါပြီ။ကျွန်မစုစုပါရန်ကုန်ကနေတင်ပြပို့ထားတာပ
ါ။ COVID-19 ရောဂါဆိုင်ရာရေးပေါ်အခြေအနေတမတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်အတိုင်းမဟုတ်ဘဲအရေးပေါ်အစီအစဉ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါရဲ့။
မြန်မာနိုင်ငံအတွင်းက Peace Corps အင်္ဂလိပ်စာပြစေတနာဝန်ထမ်းလူငယ်80နီးပါးကိုအမေရိကန်နိုင်ငံကပြန်လည်ခေါ်ယူဖို့ပြင်ဆင်ဆောင်ရွက်နေပါပြီ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကပ်ရောဂါအဆင့်သတ်မှတ်လိုက်တဲ့ COVID-19 ကြောင့်ကမ္ဘာ့တစ်လွှာက Peace Corps အင်္ဂလိပ်စာပြစေတနာဝန်ထမ်းတွေကိုအမေရိကန်အစိုးရကပြန်ခေါ်မဲ့အစီအစဉ်ရဲ့အစိတ်အပိုင်းဖြစ်ပါတယ်။ငြိမ်းချမ်းရေးစေတမန်အဖွဲ့ Peace Corps ရဲ့မြန်မာပြည်ဌာနညွှန်ကြားရေးမှူးဂျူဒီအော့စတန်ရဲ့ထုတ်ပြန်ချက်ထဲမှာလည်းဒါနဲ့ပတ်သက်လို့သူတို့ခက်ခက်ခဲခဲဆုံးဖြတ်ခဲ့ရကြောင်းရေးသားထားပါတယ်။အမေရိကန်တန်ယုံပြောခွင့်ရ RNE Marine က Peace Corps မြန်မာရဲ့ကိုစား VOA ကိုအခုလိုပြောပြပါတယ်။
In the open letter from Peace Corps Director Jody Olson. And in that letter,
ဒီမက်လာ15ရက်နေ့ဆိုရင် Peace Corps ညွှန်ကြားရေးမှူး Jody Olson ရဲ့ဒီအဖွဲ့ပေးစာမှာဆိုရင်ကမ္ဘာတဝန်းကသူတို့ရဲ့ငြိမ်းချမ်းရေးအစီအစဉ်တွေကိုယာယီရပ်ဆိုင်ပြီးတော့စေတနာဝန်ထမ်းတွေကိုသူတို့ပြန်ခေါ်သွားမယ်ဆိုတာပြောပါတယ်။ဒါက COVID-19 ရောဂါပိုးပြန့်နှံ့လာတဲ့အခြေအနေကိုတုံ့ပြန်လိုက်တာပါ။ကမ္ဘာတဝန်းကခီးသွားလုပ်ငန်းတွေစိန်ခေါ်မှုတွေရှိလာပြီး Peace Corps ရဲ့တာဝန်ကတော့ဒီစေတနာဝန်ထမ်းတွေလုံခြုံမှုရှိဖို့မြန်မာပြည်ကနေထွက်ခွာနိုင်အောင်တရင်အချက်လက်တွေပေးဖို့ပါ။
Peace Corps ကသူ့ရဲ့လူမှုရေးအစီအစဉ်တွေကိုအဆင်ပြေလောက်တဲ့အချိန်မှာစက်ပြီးလုပ်သွားဖို့ရှိကြောင်း RNE Marine ကပြောပါတယ်။မြန်မာပြည်တွင်းက Peace Corps စေတနာဝန်ထမ်းနဲ့တင်ဒန်းနီးပြစုစုပေါင်း68ယောက်ရှိပြီးမကိုးရီ၊ပဲခူး၊ရန်ကုန်အပြင်ဒေသအချို့မှာလည်းလှူအားပေးနေကြတာပါ။နိုင်ငံပေါင်း190ကျော်မှာကိုရိုနာဗိုင်းရပ်စ် COVID-19 ကူးစက်နေပြီးမြန်မာနိုင်ငံမှာတော့ဒီရောဂါကူးစက်သူမရှိသေးဘူးလို့ကျန်းမာရေးဝန်ကြီးဌာနကတရားဝင်သတင်းထုတ်ပြန်ထားတာပါ။အမေရိကန်အစိုးရကဒီရောဂါတားဆီးဖို့မြန်မာနိုင်ငံအတွက်ဒေါ်လာ 1.8 တန်ထပ်မံကူညီပေးမယ်လို့မတ်လ19ရက်မှာသတင်းထုတ်ပြန်ထားပါတယ်။ဒီအလှူငွေတွေကဒေါ်လာ9သိန်းကိုရောဂါကြိုတင်ကာဝယ်ရေးမှသုံးဖို့ WHO ကိုပေးရဖြစ်ပြီးကျန်တဲ့အလှူငွေတွေကတော့ကျန်းမာရေးအသိပညာပေးနေတဲ့ UNICEF နဲ့ Save the Children ကိုပေးသွားမှာဖြစ်ပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။
သောရရှင်များရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ကမ္ဘာတစ်ဝန်းငွေကြေးစည်းကွက်ဖြစ်တည်တာတာစတင်ပြီးစီးပွားရေးအပေါ်ရိုက်ခတ်မှုတွေပြိုလာနေပါတယ်။ဒါကြောင့်စီးပွားရေးကိုကြားခံပေးနိုင်မဲ့အရေးပေါ်အစီအစဉ်တွေကိုကမ္ဘာနိုင်ငံအတော်များများမှချမှတ်လှုပ်ဆောင်လာနေကြပါတယ်။ဒီဗိုင်းရပ်စ်ကိုကူးစက်မှုမရှိသေးဘူးလို့ထုတ်ပြန်ထားတဲ့မြန်မာနိုင်ငံမှာရောကိုရိုနာကရက်ကြောင့်စီးပွားရေးရိုက်ခတ်မှုဘာတွေရှိနေပါလဲ။ရိုက်ခတ်မှုကဘယ်လောက်ထိဆိုးလာနိုင်ပွဲရှိပါလဲ။ရက်ခတ်မှုတွေနေအောင်ဘာရီတွန့်ပြန်ကင်တွယ်တည်တယ်စူရာတွေကိုစနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 7-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ချားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်ဒီလိုက်စီစဉ်မှာကြိုဆိုပါရစေ
။ကမ္ဘာနဲ့အဝမ်းမှာ COVID-19 ကိုအလေးထားစောင့်ကြည့်နေချိန်မှာမြန်မာနိုင်ငံမှာနေပူချိန်မြင့်တက်လာနေတာကြောင့်ကျန်းမာရေးနဲ့သဘောဝဘေးအန္တရာယ်တွေကိုလည်းသတိထားဖို့လိုအပ်နေတဲ့တဲ့ရင်ကိုတင်ဆက်မှာဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံဒေသအတော်များများကနေအပူချိန်တွေဟာမတ်လပြည့်အပူချိန်တဲ့ပုံပုံမြင့်တက်လာနေကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားတာပါ။
ဒီကပိုင်းအတွက်ဘူဂျင်းမြင့်တက်လာနေတဲ့အခြေအနေကိုမိုးလေဝသနဲ့ဇရာဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားမှုဥကြအခုလိုပြောပါတယ်။ဟိုညရတော့ဒီတန်ခါရင်လည်းဟိုတိုင်းတာနဲ့ပြန်ကြည့်ရခြင်းပါ။တန်ခါကြည့်ရင်တော့ငယ်ငယ်မှာတော့ပုံမှန်ဘူဂျင်းတက်ကိုပြောပြီးတော့အားကြီးကြီးနေရတဲ့ဘူဂျင်းနဲ့ညွှန်ကြားမှုရှိတယ်ပေါ့နော်။ဒီကနေ့ဒီကတော့ဘူဂျင်းညရတော့ကြည့်တဲ့တန်ခ
မော်နော်မော်နော်အရင်ကတော့ဟိုကျင်းတခြားဒေသကြီးကဆိုင်တော့ပုံပြမှုကြီးညီမတွေနော်မူစလာဌာနကမလ၈ရက်နေ့မွန်လွဲ၂နာရီထုတ်ပြန်ချက်မှာကချင်နဲ့ကြားပြည်နယ်မှာမလပြည်မြအပူချိန်တဲ့၃ဒီဂရီစင်တီဂရိတ်စကိုင်းတိုင်းဒေသကြီးအောက်ပိုင်းမကွေးပဲခူးရန်ကုန်အေရီတိုင်းဒေသကြီးတို့နဲ့ရှမ်းကရင်မွန်ပြည်နယ်တွေမှာမလပြည်မြအပူချိန်တဲ့၈ဒီဂရီစင်တီဂရိတ်ပိုမိုခဲ့ကြောင်းဖော်ပြပါတယ် ထူးခြားအပူချိန်ကတော့၆နဲ့ဗော်လ်ကဲမျိုးတွေမှာ၄၀ဒီဂရီစင်တီဂရိတ်ရှိပြီးမြန်မာနိုင်ငံအလဲပိုင်းဒေသကမြို့အတော်များများမှာတော့၄၀ဒီဂရီစင်တီဂရိတ်ရှိခဲ့တာဖြစ်ပါတယ်ဒီလိုအပူချိန်မြင့်တက်လာနေတာကြောင့်ကျန်းမာရေးနဲ့သဘာဝဘေးအန္တရာယ်တွေကိုအလေးထားဖို့လဲဥကြုံမှုဥကသတိပေးထားပါတယ်ဟုတ်ကြောင့်ဒီကနေ့ကျွန်တော်ရေးထားတဲ့ပြည်မာရေးဌာနကြီးတို့မှာဒီကနေ့ ဒီနေ့ထုတ်မြန်မာအလင်းသတင်းစာရဲ့အက်ဒီတာအပေါ်မှာလဲ
ဒီနေ့ထုတ်မြန်မာအလင်းသတင်းစာရဲ့အက်ဒီတာအပေါ်မှာလဲကိုဗစ်-19ကာကွယ်ရေးအတွက်လုံခြုံရေးအတွက်လုံခြုံရေးအတွက်မြင့်တက်လာတဲ့နေ့ပူချိန်ကိုလဲဗျူးပြို့ဖို့တိုက်တွန်းထားပါတယ်ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်မှာမြန်မာဘက်ကနေထိုင်းဘက်ကိုပုံမှန်သွားလာနေတဲ့နယ်စပ်ဖြတ်ကျော်နေတဲ့ကားတွေကိုအထူးဖြတ်တန်းခွင့်လုံးမပေးတော့သလ ခရိုင် အုပ်ချုပ်ရေးမှု ဦးတည်ဆောင်ကရှင်းပြပါတယ်
19 ရက်နေ့ကျွန်တော်တို့ဟိုဘက်မှာ special passport နေခြင်းပြန်နေ အဲ့တော့လာခင်အဲ့ဒီဟာကိုရရရပါတယ်ခင်ဗျာ ဒီကတော့ကျွန်တော်ဒီစီဘာ7နဲ့လောရိုက်ကောင်းနေနဲ့ခတ်တယ်လေဟုတ်ကဲ့ဆက်ဆက်ပတ်ကနိုင်ငံသားပေါ့မှာဟုတ်ကဲ့ဟုတ်ကဲ့နိုင်ငံသားနိုင်ငံသားတော့မပေးဘူးဟုတ်ကဲ့ကျွန်တော်တို့ဘက်ကဆန်ရတော့တူဒီစီကိုရကားလေးရှိအောင်မှာဟုတ်ကဲ့ဟုတ်ကဲ့ဆန်ရတော့ဒီကိုကျွန်နာမင်းနဲ့အသက်နယ်ပဲဖြည့်ပြီးတော့သွားတာဒါတို့ဘာလို့လက်ပွေယူတာတို့အိုင်းကွန်တက်ယူတာတို့တက်ပွေယူလို့အိ ได้ขนาดออกมาเรียกว่าผู้กับลายเนี่ยดูว่าที่ไปจะพัฒนาอะไรยาวเลยทีเดียวผู้กับจะเราจะต้องอยู่กว่าเราอย่างเนี่ยเราต้องฟังตั้งแต่ไทยตั้งแต่เนี่ยพนักงานเราต้องมีนักเรียนอย่างเรา
เข้าใจใช่
ไหมครับจะเราอยากเยอะอะไรอย่างเรา
เข้าใจเข้าใจ
เราเชื่อเลยจ้ะเราอันมูลที่ด้านล่างนี่เราบ่งในสัตยาบ่เนาะ
เข้าใจเข้าใจ
อันนี้เราไปทุกเรื่องลงมาเราอยากเยอะแค่ไหนได้บ่เข้าใ
จเข้าใจเข้าใจ
เช่นนี้อะไรเด้อเราสิน่าจะได้มั้ยมาสิเอ้อแล้วคุณน่ะได้ช่วยไปทาอยู่ก็เราไม่ปี้ได้หาโน้ตอะไรสิครับก็ไม่สิหรอกเนาะ
မနက်စကူရက်နေ့မှာတော့အင်းနာချင်းနိုင်ငံသားတွေကလွယ်ရင်နိုင်ငံသားတွေကိုထိုင်းမြန်မာနယ်စပ်ကိတ်ကနေဖြတ်တန်းသွားလာခွင့်နေပိတ်ပင်လိုက်ပါတယ်သူတို့အနေနဲ့တပ်ဆိုင်ရာကခွင့်ပြုထားတဲ့လေစိတ်တွေကပဲဝင်ထွက်သွားလာခွင့်ရှိတော့မှာဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ပြီစကူရက်နေ့ကျတော့ကျွန်တော်တို့ဒါတော့နိုင်ငံတိုင်းကနေလောက်သွားဖြစ်ပါတယ်အဲ့ဒါကျတော့ကျွန်တော်တို့ကမြန်မာနိုင်ငံကနေတော့နိုင်ငံသားပထမပေါ်မှာ
ဟုတ်ကဲ့
မြန်မာနိုင်ငံက
Okay.
ဒီကနေ့ဝင်ရတာပါခင်ဗျာဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ငါကတော့ကြည့်လိုက်တာဆိုရှင်ကျွန်တော်တို့ဒါကိုတက်ဆက်တော့မြန်မာနဲ့ပါဘူးဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ငါကတော့တက်ချိလိုက်တာဆိုရှင်ကျွန်တော်တို့ဒါကိုတက်ဆက်တော့မြန်မာနဲ့ပါဘူးဟုတ်ကဲ့ခင်ဗျာဒါကြောင့်မြန်မာနိုင်ငံထိုင်းဝင်လို့ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ငါကတော့တက်ချိလိုက်တာဆိုရှင်ကျွန်တော်တို့
Sabido, Chimine, Palawan Munega, Sibishan Yadaria, Nitan Yaka Chinidu, Kyopia Pimaba. Lashi Dimanesia, Chimine, Palawan Mune, Sami New York, Sichang, Natang, Toyajo, Shinibi, Nitan Yima, Kate Pinidelu, Sichang Digo, Gunine, Bidu Mulincha, Lumu Pumu Yetin, Raita, Usoli Onga, Pioware.
Dime Manet, Gunai Tina Maduro, Jadima, Luya, Hido, Natane, Tongan, and Nau Tishido, Sata Nitan Yigalo, Sami Luye.
นี่ปลาเราก็ชื่อเนาะมีท่านพวกก็ลงว่าอินดาเลสิมะปิวตอตรงนี้สิมะปิวมีสิมะปิวอีเช็ดเปียวพูดว่าโอ้ควบประกันนําว่าลงว่าสเกชิบาเลยปลาวามื้อเนี่ยแม้สันน่ะเนี่ยก็อนุรันหลุดตอกูเสร็จแล้วสไลด์มื้อไทกก็เลยสมีมื้อลูยีชูซาเนี่ยละชิสิชองยีด้วยญาณีราจอกนี่ท่านเยแค่ๆชื่อเดลุเปียวว่าเลยอดีตก็เนี่ยท่านเห็นป่ะเนี่ยท่านเห็นเนาะลงว่าก็สมะปิวโลเปียวมาเลยถ้าการจองเนี่ยอะคือว่าสเนปวยขึ้นเนี่ยตรงอฉิสุดเนี
อ่าสมิญญูเยลูโอเยเทวะจ่อยောက်ลาတော့อตตอกูอ่ะอัจเจตฤดิยอจิดาบ่ละตลอสมิญญูยောက်เสชังนี่กูสาติงจังพุงจีจังเนี่ยธรรมยูนี่มาเนียชาชาไปดาวะมันละสะลีเยนี่เนี่ยสังฆาเยนี่ดงอ่ะปะละวะญุเนี่ยไม่สาวะยัวเนยัววะมะยัวเนี่ยเปลี่ยนเด้งยัวกูญะมาสิตะกันนี่ลีจองเนี่ยปิกะแกลูอะดิยัวเดปาวินญะมีนตองชีนอกยัวซาวะยัวกูวะยัวกะยัวดาดิแลสมิญญูเบกกูเสชังเนียดาวะ စစ်ဆောင်ရွာသားတွေဟာအဝတ်အစားကျန်းမာရေးဆောင်ရှားမှုကစအခက်အခဲရှိနေတာပါစစ်ဆောင်တွေဟာစမီးမျိုးတွင်တဘာဝဘေးအန္တရာယ်အတွက်ပြည်နယ်အစိုးရကနေခြားထားပေးတဲ့အရန်ဆန်60အိတ်ရှိနေပြီအဲ့ဒီဆန်ကိုအဓိကစားသုံးနေရလို့ဒီဆန်ကုံသွားရင်ခက်ခဲရှိလာနိုင်မယ်လို့စစ်ဆောင်တွေကကူညီပေးနေတဲ့ဥစော်လီအောင်ကပြောပါတယ်
ဒီဘာဝဘေးအန္တရာယ်ကခြားထားတဲ့ဆန်ကုံသွားနေစတော့အခုမြုပ်ပေါ်မှာတောင်မှပြူရီစားဖို့တော့မှအခုလုံးဝစံကပြင်းတဲ့နေတဲ့အခါမှာကျွန်တော်တို့ကခေခေကြီးကြီးဂျုံတိပါလိမ့်မယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကမတူပြီးထက်ကနဲ့ဟန်တည်တဲ့ဟာတွေလည်းအစ်မတမ်းမှခေခေတွေရှိတယ်ဘခုတ်ကူဒီမတူပြီးဆမီးဆိုတော့ခေခေတွေအများကြီးရှိတယ်ဒီလက်ခေခေတွေမှာတော့ကျွန်တော်တို့ကသေသနာဆန်ဖြူစင်တွေ
ကျွန်တော်တို့ဒီနေ့မှာမှုဆောင်နေပြီးတော့ပြောထားတယ်အခုလောလောဆယ်တော့မြို့ပေါ်မှာရောက်သေးတယ်ပေါ့နော်မန္တလေးဆက်လေးရဲ့နေနဲ့15ရဲ့နေ့တုန်းကပလက်ဝါမြို့နယ်မိစ္ဆာဝါယွာနေရွာနယ်ဝမ်မယွာကြိုင်တင်းယွာကိုမြန်မာစစ်တပ်ကလည်းလေကြောင်းနဲ့ပြစ်ခတ်ခဲ့လို့တေဆုံးသူ22ဦးနဲ့တန်ရာရရှိသူ28ဦးရှိခဲ့ပါတယ်လက်ရှိတန်ရာရသူတွေဆေးရုံနေမှာဆေးကုသခံနေရပြီးအချိန်လေးပြန်လဲကောင
ဒီလိုဆက်ရည်တဲ့မှာမှုဖြစ်စဉ်တွင်ရခိုင်ပြည်နယ်ကြောက်တော်နဲ့ချင်းပြည်နယ်ပလဲဝမ်မြို့ကိုဆက်သွယ်နေတဲ့ရေလမ်းကြောင်းပိတ်ပင်ထားလို့ကုန်စည်စစ်မှုရပ်တပ်နေပြီပလဲဝမ်မြို့နယ်မှာကုန်စည်နှုန်းတွေညှက်တက်နေပါတယ်။
ပလဝမ်မြို့နယ်ဟာညမထွက်ရမိတ်ကိုတက်တန်းတို့ထုတ်ပြန်ထားသလိုအင်တာနက်ဆက်သွယ်ရေးလိုင်းလည်းပိတ်ပင်ခြင်းခံထားရပါတယ်။ကျွန်တော်နိုင်ကုန်းအိမ်ပါ။ဗီအိုအေမြန်မာပိုင်းကနေသတင်းပေးပို့ထားပါတယ်။ဗီအိုကနေစာတော်လေးနဲ့ညာပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးအတန်လွှင့်ပေးနေပါတယ်။ကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အိမ်မှာတော့ကျွန်မဤက
ဒီ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်2020ခုနှစ်မတ်လ19ရက်ကြာသပတေးနေ့ညပိုင်းအတန်လွင့်အစီအစဉ်လေးကို American ပြည်တော်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဂူဒူဒီယာပိုင်းထုတ်လွှင့်ပေးမဲ့10နာရီအထိအစည်းအဝေးကိုတော့ line number 25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုညပိုင်းဆက်ပြီးထုတ်လွှင့်ပေးမဲ့သတင်းပတ်ဆင်ကဏ္ဍတွေထဲမှာတော့ဦးအောင်ခင်မြန်မာရေးသုံးသပ်ချက်နဲ့ဒူပတ်ဆင်ကျန်းမာရေးကဏ္ဍကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီ season မှာတော့ corona virus နောက်ဆုံးပေါ်ကာကွယ်နည်းနဲ့ပတ်သက်ပြီး
တကယ်တမ်းဖြစ်ရမှာကလက်နဲ့ဆက်ပြနဲ့ရေနဲ့အနည်းဆုံးစက္ကန့်20ကြာအောင်ဆေးလိုက်ရင်တော့ခုနအဟန်းကျယ်သုံးတာနဲ့ပိုပြီးထိရောက်ပါတယ်။
ထရီယောဂါကုဆရာမအဖွဲ့ကဒေါက်တာမြင့်ဦးပြောသွားတာဖြစ်ပါတယ်။ဒါပြင်နောက်ပိုင်းမှာတော့တိုင်းရင်းသားနေဆက်ဒေသတွေကအခြေအနေတွေကိုတင်ပြထားတဲ့တိုင်းရင်းသတင်းတော်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီတဲကမှအရင်ဆုံးတော့ဥအောင်ခင်မအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။တရုတ်ကွန်မြူနီဒေါ်လာရေးကိုနိုင်ငံသားတင်ပို့တဲ့နေရာမှာခေါင်းဆောင်မော်စီတုံးဟာနာမည်ကြီးပါတယ်။မော်စီတုံးအမွေကိုစက်ခံတဲ့တရုတ်သမ္မတရှီကျင့်ဖင်ကတော့တရုတ်ရဲ့ဖွံ့ဖြိုးရေးပုံစံကိုနိုင်ငံသားတင်ပို့ဖို့ကြိုးပမ်းနေကြောင်းဦးအောင်ခင်ကရေးသားပြီးတော့ကုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ
တရုတ်သမ္မတရှီကျင့်ဖင်ရဲ့2020ပြည့်နှစ်ပထမဆုံးနိုင်ငံခြားခရီးစဉ်ဟာမြန်မာဖြစ်ပါတယ်ဇန်နဝါရီလ18ရက်နဲ့18ရက်နေ့မြန်မာပြည်နှစ်ရက်ခရီးဟာရှီပြည်သားနှစ်နိုင်ငံဆက်ဆံရေးအခြေအနေကိုထပ်မံဂုဏ်ပြုတဲ့အခမ်းအနားသဘောမျိုးဖြစ်ပါတယ်တရုတ်နဲ့မြန်မာဟာကမ်းခြေမှာအကျိုးတူဆွေမျိုးပေါက်ဖော်ဖြစ်ရင်ဒါမကပဲတူတုံးစင်းညီရင်းအကိုတွေဖြစ်ကြကြောင်းတရုတ်အစိုးရရဲ့မြန်မာဘာသာစင်ဟွာသတင်းမှာပေါ်ပြပါတယ်မြန်မာဘာသာထုတ်အွန်လိုင်းစာဆောင်တွေဖြစ်တဲ့ကွန်ရက်ပေါက်ဖော်နဲ့ Yunnan Gateway စာဆောင်တွေမှာလည်းကမ်းခြေမှာအကျိုးတူတွေဖြစ်ကြောင်းပေါ်ပြကြပါတယ်နေပြည်တော်မှာတူတုံးစင်းညီရင်းအကိုဆက်ဆံရေးမြင့်တင်ပြီးတဲ့အခါမှာသမရရှိကျင့်ပင်ဟာဇန်နဝါရီလ19ရက်နေ့မှာတကယ့်ညီရင်းတူဖြစ်တဲ့ယူနန်ပြည်နယ်တန်ချုံမြို့နယ်ကစီမိုလာဝကျွေးရွာကိုတွားရောက်လေပတ်ပါတယ်။စီရင်နွားမတဲ့ဘွားကလွတ်မြောက်လာတဲ့ဝကျွေးရွာအတွက်ဝမ်းမြောက်ဂုဏ်ယူတာကိုတွားရောက်ပြောကြားတာဖြစ်ကြောင်းဇန်နဝါရီလ20ရက်နေ့ထုတ်စင်ဟွာသတင်းမှာပေါ်ပြပါတယ်။တရုတ်ပြည်မှာတိုင်းရင်းသားလူနည်းစု55မျိုးရှိပြီးအများစုကယူနန်မှာနေထိုင်ကြပါတယ်။ယူနန်ပြည်နယ်မှာဝတိုင်းရင်းသားလေးသိန်းကျော်ရှိပါလေ
တရုတ်ကွန်မြူနီအစိုးရရဲ့ချစ်ကြည်ရေးလမ်းစဉ်မှာအဓိကအချက်၃ချက်ရှိတယ်လို့သုံးသပ်ကြပါတယ်တရုတ်ပြည်နဲ့တရုတ်ကွန်မြူနီအာဏာရှင်စနစ်ကိုအကောင်းမြင်ရေးဟာပထမအချက်ဖြစ်ပါတယ်တရုတ်ပြည်မှာနိုင်ငံရာယင်းနှီးမြှုပ်နှံမှုများပြားလာရေးနဲ့နိုင်ငံသားမှတရုတ်ယင်းနှီးမြှုပ်နှံမှုတိုးပွားလာရေးဟာဒုတိယအချက်ဖြစ်ပါတယ်တရုတ်အစိုးရနဲ့တရုတ်ခေါင်းဆောင်ပိုင်းကိုမကောင်းမမြင်အောင်လုပ်ဖို့နဲ့တရုတ်ကွန်မြူနီစန့်ကျင်မှုအလုံးကိုဖိနှိပ်ချေမှုန်းရေးဟာတတိယဦးတည်ချက်ဖြစ်ပါတယ်။ဒါဟာတရုတ်ရဲ့အမျိုးသားအကျိုးစီးပွားဖြစ်ပါတယ်။ဒါပေမဲ့မိမိလွတ်လပ်ရေးကိုထိန်းသိမ်းရင်အလင်းအမြန်တိုးတက်ဖွံ့ဖြိုးကျင်တဲ့ဖွံ့ဖြိုးစားနိုင်ငံတွေကိုထွက်ပေါက်ပေးနိုင်အောင်လဲတရုတ်ကတီထွင်ကြံစပေးရမယ်လို့ရှီကျင်းပင်ကမြင်ပါတယ
်။2019အောက်တိုဘာမှာကျင်းပတဲ့19ချိန်မြောက်တရုတ်ကွန်မြူနီပါတီကွန်ဂရက်မှာရှီကျင်းပင်ရတပ်ပံတပရဖြစ်လာခြင်းကစပြီးနိုင်ငံခြားမီဒီယာကိုလွှမ်းမိုးဖို့ကြိုးစားပုံကိုအမေရိကန်အခြေစိုက် Freedom House ကဇန်နဝါရီလထုတ် Beijing Global Megaphone စာရမှာပေါ်ပြပါတယ်။လူရုံးလုံးပြင်အတိုင်းတရုတ်အစိုးရပိုင်းစာနယ်ဇင်းတွေကိုဝါဒပြန်လက်နဲ့အဖြစ်အသုံးပြုုံတင်မကသေးပဲထိတ်တန့်တန်တမာတွေကဥဆောင်ပြီးနိုင်ငံခြားမီဒီယာကိုစီယုံသိမ်းကွင်းတာမျိုးလည်းလုပ်လာပါတယ်။တရုတ်ဝါဒပြန်လုံကအများအပြားရှိတဲ့နိုင်ငံတွေထဲမှာမြန်မာလဲပါဝင်ပါလေ ရန်ကုန်မြို့ဝေဒမ်ဂရင်းဟိုတယ်မှာသမရရှိချင်းဖင်ရဲ့တန်းတီအုပ်ချုပ်ရေးနီးဗျူဟာမှတ်တမ်းရုပ်ရှင်ထုတ်လွှင့်ပြသမဲ့အခါအနာဇန်နဝါရီလ16ရက်နေ့ကကျင်းပသွားပါတယ
်။တရုတ်သမရရဲ့တန်းတီအုပ်ချုပ်ရေးနီးဗျူဟာမှတ်တမ်းရုပ်ရှင်ကိုပြသစီစဉ်ပေးတဲ့အထက်မှာတရုတ်အဖွဲ့အစည်းအပြင်မြန်မာပြန်ကြားရေးဝန်ကြီးဌာနမြန်မာအတန်နဲ့မြန်မာရုပ်မြင်သံကြား Sky နဲ့စတဲ့မြန်မာအဖွဲ့အစည်းတွေပါဝင်ပါတယ်။နိုင်ငံပေါင်း38နိုင်ငံမှာပြသခဲ့ပြီးအခုမှမြန်မာပြည်မှာပြသနေတဲ့အတွက်မြန်မာပြည်အတွက်အထူးယူစရာတွေရှိတယ်လို့ Sky နဲ့ပန်ရှင်တရုတ်မြန်မာစီးပွားရေးလုပ်ငန်းရှင်ဦးကျော်ဝင်းကဆိုပါတယ်။အထူးယူတင်တာကိုအထူးယူပြီးလိုက်နာကျင့်သုံးဖို့လိုကြောင်းကွယ်လွန်သူဝန်ကြီးချုပ်ဦးနုရဲ့သမီးဒေါ်တန်းတန်းနုကပြောဆိုသွားတာကို Yunnan Gateway သတင်းမှဖော်ပြပါတယ်။ရုပ်သမားရှိချင်းမင်းရဲ့တိုင်းပြည်အုပ်ချုပ်ရေးနီးဗျူဟာမြန်မာဘာသာပြန်ကိုအပိုင်း၃ပိုင်းခွဲပြီး Skynet နဲ့ MRTV တွေမှာပြသခဲ့ပါတယ
်။တရုတ်ကွန်မြူနီတွန်လိုင်းရေးကိုနိုင်ငံခြားတင်ပို့တဲ့နေရာမှာမော်စီတုံးဟာနာမည်ကြီးပါတယ်။မော်စီတုံးအမွေကိုစက္ကန့်နဲ့ရှိချင်းဖင်ကတော့တရုတ်ရဲ့ဖွံ့ဖြိုးရေးပုံစံကိုနိုင်ငံခြားတင်ပို့ဖို့ကြိုးပမ်းနေပါတယ်။တရုတ်ပြည်မှာအပြည်ပြည်ဆိုင်ရာညီလာခံကျင်းပပြီးတရုတ်ပညာရှင်တွေပြည်တွင်းပြည်ပမှာဆွေးနွေးပွဲကျင်းပတဲ့နည်းကိုအသုံးများလာတာတွေ့ရပါတယ်။တရုတ်ရဲ့လူမှုအုပ်ချုပ်ရေးပညာကဘာမှာအရေးပါလာပုံကိုနိုင်ငံပေါင်း20ကပညာရှင်200တရုတ်ပြည်မှာလွန်ခဲ့တဲ့နိုဝင်ဘာကဆွေးနွေးကြပါတယ်။အာရှဒေသကအရာဒန်းတွေအတွေ့ခေါင်းဆောင်မှုသင်တန်းကိုဂွမ်ရှိပြည်နယ်မှာ2019ကတည်းကဖွင့်လှစ်ထားပါတယ်။ပြည်သူ့စံတာကိုတင်းတွင်းနီးကွဲလွဲတဲ့သဘောထားကိုကင်တွယ်နီးရတာအသင်းအဖွဲ့တွေကိုကြိုးကင်နီးစီးရင်မှုရုံနေအောင်ပြုလုပ်နီးသတင်းမီဒီယာကိုကြိုးကင်နီးစတာတွေကိုအဓိကထားပြီးတရုတ်ကသင်ကြားပို့ချပါတယ်ရှီချင်းဖင်ရဲ့ပိုးကပ်လမ်းစဉ်စီမံကိန်းဟာတရုတ်ရဲ့အာဏာရှင်အရင်းရှင်စီးပွားရေးစနစ်တိုးတက်မှုပုံစံနဲ့တိုင်းပြည်အုပ်ချုပ်ရေးနီးပြူဟာကိုဖွံ့ဖြိုးစနိုင်ငံတွေလက်ခံလာအောင်ဦးတည်တဲ့ကြိုးပမ်းချက်ဖြစ်တယ်လို့လည်းသုံးသပ်ကြပါတယ်အထူးသဖြင့်ဖွံ့ဖြိုးစအာရှအာဖရိကမှာလိုက်နာကျင့်သုံးလိမ့်မယ်လို့တရုတ်ကမျှော်လင့်နေပုံရပါတယ်ခင်ဗျာ
။ညွာရေးသုံးသက်ချက်အစီအစဉ်ကိုဦးအောင်ခင်ကကုညံဝင်းအောင်နဲ့တူတင်ဆက်ပေးတော့တာဖြစ်ပါတယ်။အခုတခါတော့အပတ်စဉ်ဂျမားရေးကဏ္ဍကိုနားဆင်ရမှာပါ။ဒီတစ်ပတ်ဂျမားရေးကဏ္ဍမှာတော့ကိုရိုနာဗိုင်းရပ်စ်ကနောက်ဆုံးပေါ်ကာကွယ်နည်းတွေကိုတင်ပြထားပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာကမ္ဘာကပ်ရောဂါကြီးအဖြစ်တဟုန်လို့ကူးစက်လာနေချိန်မှာမြန်မာနိုင်ငံကိုကူးစက်နိုင်ကြီးအတွက်လည်းကမ္ဘာနောက်ဆုံးပေါ်ကာကွယ်နည်းတွေကိုကြိုးပြင်ထားတင်ပါတယ်။အထူးအဆုံးကာကွယ်နည်းဖြစ်တဲ့လက်ဆေးရမှာဘာကြောင့်ရေဆက်ပြာနဲ့ဆေးရကလက်လူးဆေးဟန်ဂျယ်ထက်ပိုထိရောက်ပြီးခက်ခွာခွာလူမှုဆက်ဆံရေး social distancing နည်းစစ်ကဘလို့အရေးပါပါလဲ။ဒီကြောင့်ကိုမြန်မာနိုင်ငံဆရာဝန်များအသင်းရဲ့ထွေထွေရောဂါကူဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
โอเคดร.นิวครับสนเราที่โคโรนาไวรัสโยคะกู้สึกหมู่ก็ตะกบาลงกู้สึกนี่แหละกบากะโยคะที่อิพิษเนี่ยตัดมาไล่เฉยมาญมานักงานมาတော့เสียให้กู้สึกคันอยู่ไม่ตื้อหาไปเลยอฉิมยีกู้สึกลาไหนที่ชื่อดาด้วยตะช้าနိုင်ငံตะชู่มาเลยปะเนาะวงกระเนซูซูวาวาที่เท่ไม่ไหนเต็มอย่างอาจีโกกู้สึกตัวราမျိုးไม่ผิดอ๋อနောက်ဆုံးတော့နိုင်ငံတကာမှာလိလာပြစ်ရှိထားတဲ့အကောင်းဆုံးကာကွယ်နည်းတွေအကြောင်းဒီနေ့ဆွေးနွေးမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ဒီကာကွယ်နည်းလမ်းတွေကအထူးရောက်ဆုံးဖြစ်တဲ့လက်ဆေးတာမှလည်းရေဆက်ပြားနဲ့ဆေးတာကဒီဟန်ဂျယ်လို့ခေါ်တဲ့ hand sanitizer သုံးတာဖြင့်ပိုထိရောက်တယ်လို့ပြောနေတာကဘာကြောင့်လဲဆရာ
အခုတော့ဆက်ပြားနဲ့ရေနဲ့ဆေးလိုက်လို့ရှိရင်တန့်စရာတော့ဆေးရမှာပေါ့ဗျအဲ့လိုဆေးလိုက်လို့ရှိရင်လက်မှာကပ်နေတာအကုန်လုံးပါသွားမယ်ခုန hand gel ဆိုတာက alcohol ပေါ့နော်အရက်ပြန်ပိုးတော့သေးသေးတယ်ကျွန်တော်ပုတ်လိုက်တာပုတ်လိုက်တဲ့ခါကျအနည်းဆုံးအကောင်သတန်းရှိရင်1000လောက်တော့ပါသွားနိုင်တယ်2000လောက်တော့ပါသွားနိုင်မယ်တကယ်တမ်းဖြစ်ရမှာကလက်နဲ့ဆက်ပြားနဲ့ရေနဲ့အနည်းဆုံးစက္ကန့်20ကြာအောင်ဆေးလိုက်ရင်တော့ခုန hand gel သုံးတာလည်းပိုပြီးထိရောက်ပါတယ်
ဟုတ်ကဲ့ဆရာအဓိကတော့ဆက်ပြားနဲ့ရေနဲ့ဆေးပြားဖြင့်ခုနကအမုံအမွားတွေအကုန်လုံးကိုပို့ပြီးတော့စင်ကြယ်သွားတဲ့သဘောပေါ့ဆရာနော
်မှန်ပါတယ်မှန်ပါ
ဟုတ်ကဲ့အဲ့တော့ဒီနေရာမှာဆရာခုနကပြောသလိုဒီစက္ကန့်20ဆေးတာအပြင်ဆရာရေစနစ်တကျဖြစ်အောင်လက်ဆေးနီးလေးရောဆရာနည်းနည်းလေးအသေးစိတ်အဆင့်စိတ်ရှင်းပြလို့ရမလား
ကလေးတွေကိုကြပြားလေးနဲ့တင်ထားတာရှိတယ်လက်ဖောကလက်ဖမိုးလက်မမချမ်းနော်ပြီးတော့မှလက်ခဏလက်ကြီးကြောင်တွေကိုလက်ချောင်းနဲ့ချစ်ပါအဲပြီးတော့မှလက်ကောက်ဝေးအထိကိုစွာရမယ်
ဒါကြောင့်အဲ့လိုမျိုးဓာတ်ကျွန်တော်ကပတ်စေးလိုက်မှာဆိုလို့ရှိရင်တစ်ဖက်ကကြီးရတန်းအောက်ကနေပုံမှန်နေကြနေမယ်တစ်ဖက်ကပုတ်နေတယ်စက္ကန့်20ရကြာတယ်ဒါလည်းစကုံလုံးကနေရအနှံ့မှာရှိသမျှပိုးမှားတဲ့ခုံတန်းနေပြီးသားဖြစ်သွားမယ်။ဘာကြောင့်ဟန်ကျက်သုံးနေရလဲဆိုတော့ကျွန်တော်သွားရင်းနဲ့စက်ပြန်နေကြီးရလမ်းပေါ်မှာဆေးဝမလွယ်ဘူးဘတ်စကားပေါ်မှာဆေးဝမလွယ်ဘူးအဲ့တော့
Okay, saya. Kalau di sejarah ni jenis sebiji kama yang di Bombay pun pergi ke kajalusin, lene berjalan pergi ala damu tu kami dah pergi pulak.
Kalau siang ni ada siapa Bombay pun jangan datang jenis datang pergi dah, ya. Eh, sejauh ni lekuk usul yang dengan kama siapa no lekli kahai jangan jadi aja lah le. Pergi sama lu. Lebih yang juga lusin, di kau ni tahu tu yang pergi tu ada pun, no senja datang. Jadi ni ada tol le jilu ni, tiap kali pelan ni langbi, langbi tiap kali pun ni tu ada le sendiri. Jadi mungkin teman sebab gua macam tu, jadi orang tahu jadi orang ni ada sendiri saja, ada sendiri orang sendiri dah suruh orang jadi sendiri, bapa macam tu. Di tengah ini dia kuli kuli pelan dah.
Okay, di susah guna pelan macam ni, boleh macam ni.
Ada le cepat le, di susah guna le guna asli juga like, pelan pelan macam ni ada cara cara. Di susah guna mah, di susah guna dia kuat nak dulu dia bicara, eh, kau rumah dia kuat le dia buat yang kain dulu sih, air blue kuma ni, tapi di susah guna pelan. เลยเนี่ยจังหวะลูกมาเรียกผมเป็นซีจ้าล่ะเดี๋ยวจะขาดตู้ละแล้วที่มาสู้นี่เนี่ยสู้นี่จะขาดตู้สักกูเนี่ยในงานอะไรยี่อินาเรียมาสู้เช่นสู้สิบวิวอะไรลูกวิวปูเนี่ยลูกวิวอะไรอะไรอะไรโมเป็นเนี่ยจังหวะจะไปกลิ่นตะกูว่ามาซีว่าลูกเรียกอะไรตู้นี่นอเลยอะไรจะไปผมมาปูเรียมีอุดมสีไหมแล้วก็เราหัวกระสีอะไรที่จะไปผมมาปูเรียมที่จะไปตู้เลยด่านเนี่ยกูสีมาปูเรียมเปลี่ยนเปลี่ยนยาวเลย
แต่ย้อนจากนั้นเล็บตัวพ่อวะกูประตูแม่เนี่ยตะขาดตรงที่ชูสักกูเพราะอะไรเนี่ยเช่าตัวอย่างตัวเนี่ยพงเนี่ยอุตส่าห์ลุกไปยังไงตัวนี้มุกเชลลีเดมาเช่าขังบ่โอเคใช่นัดคู่กับกูในงานเด็กมาปูวิโรจินตุลาจาระดีสูเชอร์ดิสเทนซิงก็คุยเราเสียนะมีมาลุโรเอาไปละที่ลิมุยอ่ะสัตว์สมุทรกูนี่นี่ก็แก่ไม่รู้ไปเลยเนี่ยข้าวกวาดเลยเราจะบุตั้งมาละแล้วก็ที่กับพ่อกูสุดละเลยใช่เตรียมเลยเดียวนาทีช่องสุดละเองเชียงหงเนี่ยทั่ว
တော့တော့တော့တော့လက်တကန်ဟိုဘက်ဒီဘက်လက်တကန်ကြားထဲမှာအဲ့လိုဆိုရှင်တော့နာစီချောင်းစုတာကိုလည်းအနေငယ်ကန်ကွယ်နေလို့လူရင်းထိတွေ့ပြီးတော့ကိုင်းလက်ချင်းထိတာလက်ကလည်းသွားထိတာမျိုးတွေတားစီပြီးသားဖြစ်တယ်အဲ့လိုမျိုးခြားတာချင်းအပြည့်အဝတ်စားမှာပဲဖြစ်ဖြစ်လက်မှာပဲဖြစ်ဖြစ်ကတ်တူနေတာနောက်တစ်ခုကိုကူးနိုင်ရေလဲသွားတာပေါ့ဒါကြောင့်ကျွန်တော်ကလူတဦးနဲ့တူထိတွေ့မှုနေအောင်လူစုလူဝေးတွေမှာဆိုရင်တော့တောင်တောင်တော့ကတ်နေကြပြီအဲ့ဒီနေရာနေပဲလူတွေအများကြီးကူတာအခုဒလီမှာဝတ်ပြုနေတဲ့လူတွေကနေပြီးတော့လူတွေအများကြီးကူသွားပြီးပြီသူတို့ကရုပ်ရှင်ရုံတွေကနေအကုန်လုံးကူတာ
ဟုတ်ကဲ့ဆရာနောက်လက်ဆွဲနှုတ်ဆက်တာ
လူတစ်ယောက်ကိုလက်ဆွဲနှုတ်ဆက်ပြီးဆိုရင်ကိုယ့်လက်မှာရှိတဲ့လူတောက်တယောက်ကိုပေးလိုက်တာနောက်တစ်ယောက်ကဟာလည်းကိုယ့်စီကိုယူလာလိုက်တာဒါတော့ကျွန်တော်လက်ဆွဲနှုတ်ဆက်တာတွေဒီချိန်မှာတော့ရဆိုင်ထားရမယ
်ဟုတ်ကဲ့ဆရာတစ်ခါလေးကြရင်လည်းဒီလက်ကင်ဖုန်းလေးတွေကိုတွဲပြီးတော့ပေါ့နော်တရားကြတွဲပြီးတော့ဒီမှာကြည့်လိုက်ပေါ့အောင်ဖွင့်လိုက်ကြ
ဘယ်လိုတင်တော်မလဲဘာလို့ဆိုသူကင်ထားတဲ့မော်တော်ကားတော်ပဲဖြစ်ဖြစ်တ िश ူပေပါပဲဖြစ်ဖြစ်ပတ်စံပဲဖြစ်ဖြစ်အခုကပတ်စံနေမှာတော့လူပေါင်းဆိုတဲ့နေရာကိုလှက်တက်ပြီးပိုးမွှားတွေအကုန်လုံးပြတ်ပြတ်နေတာအဲ့တော့ပတ်စံနေကျွန်တော်ကူးလာတယ်အများကြီးတွေ့လာခဲ့ရပြီအခုနိုင်ငံတကာကဝင်လာတဲ့ဒေါ်လာတွေကိုအမေရိကန်ပိုးသတ်ပြီးတော့မှသုံးမယ်ဆိုတာမျိုးတွေတော့မှလုတ်လာပြီအဲ့တော့ကိုယ့်နိုင်ငံမှာလည်းဒီတယ်လီဖုန်းတွေမကဘူးပတ်စံတွေရောအဲ့တော့တော်တော်များများအခုကတလူလက်ထဲမှာတယ်လီဖုန်းတွေတယ်လီဖုန်းတွေထားကြတယ်လီဖုန်းတွေကိုပုတ်ကြတယ်ဒီတယ်လီဖုန်းတွေနောက်တစ်ခုကလည်းအနားမှာလာပြီးကတ်တယ်ဆိုရင်လူကကတ်သွားရုံကမကဘူးသူ့လက်ကပုတ်ပြီးသားနေရာပေါ်မှာသွားထောက်တာမျိုးတွေရှိနိုင်တယ်ညပြီးတော့ကြည်ရာရှိနိုင်တယ်ဒီဟာတွေအကုန်လုံးကလက်ပေါ်မှာရှိတဲ့ပိုးမွှားတွေပစ္စည်းပေါ်မှာရှိတဲ့ပိုးမွှားတွေကိုယ့်လက်ကိုရောက်သွားမယ်ကိုယ့်လက်ကတော့နှာခေါင်းမပုတ်မချင်တော့ကိုယ့်စီကူးစရာအကြောင်းမရှိဘူး
ဟုတ်ကဲ့ဆရာဒီလက်ကရဖုန်းလေးရောဒီဆန်နီတိုက်ဇာပေါ့နော်ပိုးသက်စင်အောင်လုပ်တဲ့အပိုင်းနဲ့ပတ်သက်လို့ရော
ဟုတ်ပါတော့ဒါအရက်ပြန်ဆိုတော့ဗိတ်ပြဿနာဖြစ်လေပစ္စည်းပစ္စည်းကကြီးအောင်ချက်လို့ရသေးတာပဲဒီခဏလေးကြာလိုက်ပြောပြန်ပြီးတော့ရနေသူ့ရဲ့အထက်ကအီလက်ထရောနစ်ပစ္စည်းတွေမပျက်စီးအောင်ပေါ့နော်ရေမဝင်အောင်လုပ်ရင်လက်ကဖြန်းလို့ရတဲ့သဘောရှိတယ်ဒါကဖြန်းနေပါတဲ့ဆိုင်ကင်တွယ်နဲ့လက်ကအဓိကပဲအဲ့တော့ပိုးသက်တာကိုသိပြီးတော့မစင်းစားတော့ဘဲနဲ့ကိုကင်တွယ်လိုက်တဲ့မော်တော်ကားလက်ကင်ဘူးမော်တော်ကားလက်ကင်တန်းလူတွေသွားတာလေလေကားတက်ကလျှမ်းတန်းကြီးအဲ့လျှမ်းတန်းပေါ်မှာလူတကာကင်တွယ်သွားတဲ့အခါကျကိုလက်ပေါ်မှာပုံမှားလေးရှိနေတယ်ကိုလက်ကလည်းအဓိကပဲဟိုလျှမ်းတန်းလေးကိုလိုက်ပြီးပိုးသက်စီဖြားရမယ်လားဆိုတော့အဲ့လိုလုပ်ရင်လည်းရတယ်ဒါပေမဲ့ပို့ပြီးတည်ကြတာကိုရဲ့မိမိရဲ့လက်မိမိရဲ့လက်ကိုမိမိနှခေါင်းနဲ့ပါးစပ်ကိုမကင်တွယ်ဘူးပြီးတော့လက်ဆေးပြီးတော့မှတန့်စင်ပြီးတော့မှကင်တွယ်ဖို့ပေါ့အဲ့ဒါတော့အရေးကြီးဆုံးပါပဲ 然后哎嘛你家吧，别么出版那路，我们家就空调是也空调都你路跟别的他们几乎，但是哎空调是也第二个边出装的，边那边都是也不把他们空调从这边的小卡组装的那不。
OK， 谢谢你啊，谢马老师。
ကိုမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ကျမကြီးခဏကနားဆင်ကြရတာဖြစ်ပါတယ်။အခုတခါတော့တိုင်းသားနယ်စပ်ဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီအစီအစဉ်ကိုတော့ထိုင်းခြေစိုက်တိုင်းရင်းသတင်းနောက်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တင်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်ပလဝမြို့နယ်မှာမြန်မာစစ်တပ်ရဲ့လေကြောင်းစစ်ဆင်ရေးကြောင့်အရက်သား22ဦးသေဆုံးပြီး28ဦးဒဏ်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာစစ်ဘေးရှောင်ဒုက္ခသည်တွေတိုးလာနေတယ်ဆိုတာနဲ့ရခိုင်ပြည်နယ်စစ်ရေးတင်းမာမှုအတွင်းအရက်သားတွေသေဆုံးထိခိုက်ဒဏ်ရာရရှိမှုများပြားလာနေတဲ့အကြောင်းတွေကိုကြားသားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်အတွင်းမြမတ်မတော်ရဲ့လေကြောင်းစစ်စင်ရေးကြောင်းနှစ်ရက်အတွင်းအရက်သား22ဦးတည်ဆုံးပြီး28ဦးဒဏ်ရာရရှိခဲ့ပါတယ်ပလဝမြို့နယ်စမီးမြို့အကြားမှာရှိတဲ့မိတ်စာဝါနှစ်နဲ့3ကျေးရွာမှာမတ်လ14ရက်နေ့ကမြမတ်မတော်ကလေကြောင်းနဲ့ဘုံကျဲတိုက်ခိုက်မှုကြောင်းရွာသား12ဦးတည်ဆုံးပြီး15ဦးဒဏ်ရာရရှိခဲ့ကြတာဖြစ်ပါတယ်မတ်လ15ရက်နေ့မှာလည်းမြမတ်မတော်ကလေကြောင်းစစ်ဆင်မှုများဆက်လက်ပြုလုပ်မှုကြောင့်ဝက်မကျေးရွာကရွာသား8ဦးသေဆုံး12ဦးဒဏ်ရာရရှိပြီးပြိုင်တိန်ကျေးရွာကလည်းရွာသား2ဦးသေဆုံးပြီး2ဦးဒဏ်ရာရရှိခဲ့တယ်လို့ပလက်ဝမြို့နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်စလိုက်မျိုးထိုက်ကပြောပါတယ်ဒဏ်ရာရရှိသူတွေကိုမတူပီနဲ့မင်းတပ်မျိုးပြည်သူစေယုံမှပို့ဆောင်ထားကြပြီးဒဏ်ရာပုံမှုပြင်းထန်တဲ့သူကိုတော့မန္တလေးမြို့ကိုပို့ဆောင်ထားပါတယ်တပ်မတော်ကနေဘုံကျဲတိုက်ခိုက်တဲ့ကျေးရွာ9ရွာအပြင်ငမင်းတောင်စားဝနဲ့ကူဝရွာတို့ကအိမ်ခြေ305အိမ်လူဦးရေ1500ကျော်ဟာစမီးမျိုးကိုရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေကြရပါတယ်တပ်မတော်ကလေကြောင်းတိုက်ခိုက်မှုပြုလုပ်တဲ့ကျေးရွာတွေဟာချင်းလူမျိုးတွေကနေထိုင်ကြပြီးအခုလိုမစင်မချင်တိုက်ခိုက်မှုအပေါ်ပြင်းထန်ရှုံချကန့်ကွက်တယ်လို့ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ကမတ်လ15ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်
ဒီခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာတပတ်တွင်းစစ်ဘေးဒုက္ခသည်400ကျော်တိုးလာတဲ့အတွက်စောင့်ဝနေရေးပါဝင်ပေါက်ရည်သက်ပါအခက်ကြုံနေရပါတယ်။အဲ့ဒီဒုက္ခသည်တွေဟာမုတ်တန်းပြင်မိဝလောင်းရီစတဲ့ခြေရွာပေါင်း30ကျော်ကခြေရွာသားတွေဖြစ်ပြီးမန္လ17ရက်နေ့ကကြောက်တော်မြို့ကိုရောက်ရှိလာကြတာဖြစ်ပြီးဖုံးတော်ကြီးကျောင်းတွင်နဲ့ခရိယံကျောင်းတွင်မှခိုလုံနေကြရတာပါ။သူတို့ကိုကြောက်တော်မျိုးရေးပေါ်ထောက်ပါရေးတဲ့ကစာနဲ့တခြားရိခါတွေယာယီကူညီထားပေမဲ့နောက်ထပ်ဒုက္ခတွေတွေတိုးလာမှနဲ့ရေရှည်ကူညီဖို့အတွက်အခက်အခဲရှိတယ်လို့ကြောက်တော်မျိုးခံတွေကပြောပါတယ်။တနည်းကြော်ကြာလာပြီးဖြစ်တဲ့မြန်မာဆိုးရတတ်တဲ့အေအေဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်မှာနေရဆွတ်ခွာသူ33,000ကျော်ရှိနေပြီဖြစ်တယ်လို့ရခိုင်အရပ်ဖက်ဖွဲ့စည်းတွေကနေသတင်းထုတ်ပြန်ထားပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းကဘိန်းခင်းတွေကိုဝင်ရောက်ဖျက်ဆီးရာဒေသအတွင်းကပြည်သူစစ်တပ်ဖွဲ့တပ်မတော်နဲ့တအန်းပလောင်တပ်ဖွဲ့ TNLA တို့အကြားတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပြီးမွေးရဆေးဝါးတွေနဲ့လက်နက်တွေကိုပါဖမ်းဆီးရမိခဲ့တယ်လို့ PSLF TNLA ကပြောပါတယ်။မတ်လ15ရက်နေ့ကတန်းစီပြည်သူစစ်နယ်မြေအတွင်းက PSLF TNLA တပ်ဖွဲ့တွေကဘိန်းခင်းစစ်ဧကခန့်ကိုဖျက်ဆီးနိုင်ခဲ့ပြီးဘိန်းမဲပိတ်တာ200ကျော်ရံမဆေးပြား4000ခန့်နဲ့အတူလက်နက်မျိုးစုံစစ်ဝတ်တစားပစ္စည်းတွေအပါအဝင်ပြည်သူစစ်တပ်ဖွဲ့ဝင်10ဦးကိုလည်းအရှင်ဖမ်းဆီးရမိပြီး TNLA ဘက်ကလည်း3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ TNLA ပြောခွင့်ရဘုံမူမိုင်းအကျော်ကပြောပါတယ်။တပ်မတော်အနေနဲ့လည်းပြည်သူစစ်တပ်ဖွဲ့ဘက်ကနေဝင်ရောက်ကူပစ်ခဲ့တယ်လို့သိရပါတယ်။
တနင်္လာနေ့တိုင်းဒေသကြီးရေဖီမြို့နယ်မြောက်ချွန်းရွာနယ်နိုင်ပံကမိမိခြံဝင်ဘွားမှာမြေမြုပ်မိုင်းနေမီပေါက်ကွဲခဲ့ပြီးလမ်းဝင်းလိုက်စုသူကလည်းအိုင်ရှီရွာနီးလမ်းမပေါ်မှာနောက်ထပ်မြေမြုပ်မိုင်းတစ်လုံးနေမီခဲ့ပါတယ်။ပြီးခဲ့တဲ့မလ17ရက်နေ့နနက်ပိုင်းမှာမိုင်းနေမီခဲ့တာပါ။မြေမြုပ်မိုင်းနေမီသူနောက်ပိုင်းကဘယ်ဘက်ခြေတော်တစ်ဖက်နိုင်ဝင်းလိုင်ကဘယ်ဘက်ခြေတော်တစ်ဖက်နှူးစလုံးမှာဒူပေါင်းအောင်ခြေတော်ဖြတ်တော့ရပြီးရေမြုပ်ပြည်သူစေယုံမှာစေကူတမှုခံယူနေရဆဲဖြစ်ပါတယ်။ဘယ်ဘက်ကမိုင်းထောင်ထားတာမသိရပါပဲ။ ဒီလိုရကိုပြင်းထန်စွာရှောက်ချကြောင်းမွန်ပြည်နယ်လှုပ်တော်ဒုတိယဥက္ကဋ္ဌတောက်တာအောင်နိုင်ဦးကပြောပါတယ်။NCA လက်မှတ်ရေးသူသားတဲ့မွန်ပြည်နယ်ပါတီ
ချမ်းပြည်နယ်တောင်ပိုင်းမိုင်းကန်မြို့နယ်ထဲမှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS အဆက်အစည်းနဲ့အစိုးရတပ်မတော်တို့အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့် တဲ့ဝါအလုံးကြီးတထောင်ဆစ်ဆူခံရတဲ့ဟိုခိုင်းကျေးရွာသားတွေကနေဝလုံးကြီး600ကိုပို့ဆောင်ခဲ့ပြီးဖြစ်ကြောင်းရွာသားတွေကပြောပါတယ်လက်ရှိမှာရွာသားတွေကိုလှုပ်အားပေးခေါ်တဲ့အပြင်ကျေးရွာကထော်လကြီးဆက်တွေကားတွေကိုပါတရက်9စီးတက်က600နေတယ်လို့ဟိုခိုင်းရွာသားတွေကပြောပါတယ် ဖေဖော်ဝါရီလ29ရက်နေ့ကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးလွယ်တွန်းတပ်စခန်းကိုမတ်လ10ရက်နေ့က RCSS ကနေဆုတ်ခွာပေးရတာဖြစ်ပါတယ်
တဘာဝပအဝင်ကျင်ရေလှုပ်ဆောင်နေတဲ့စောတာဘူးကိုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်905ခွေးနဲ့ကရင်ပြည်နယ်ဆိုရကတရားစွဲဆိုတာဟာကရင်ပြည်နယ်ဆိုရရဲ့ပုံရိပ်တင်မကပဲအာဏာရပါတီရဲ့ပုံရိပ်ကိုပါထိခိုက်စေတယ်လို့ကရင်ပြည်နယ်အရပ်ဘွဲ့ဝစီးတွေကဆိုပါတယ်ဒီအကြောင်းသတင်းလွှတ်မှနားဆင်ကြရပါပါ
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာမြမတက်မတော်နဲ့ရခိုင်တက်တော်အေအေတို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလောဝမြို့နယ်အပါဝင်ရခိုင်ပြည်နယ်ကမြို့နယ်တချို့မှာအရက်သားထိခိုက်ဒေဆုံးမှုတွေမြင့်တက်နေပြီးကျေးရွာတချို့လည်းမိရှုခံရတာတွေရှိနေတဲ့အတွက်နေရက်စွန့်ခွာပြီးတော့ဒုက္ခသည်စခန်းတွေနဲ့နှိစက်ရာဆွေမျိုးတွေစီမှာခိုးလုံနေကြရပါတယ်
မောင်အေးကနေစုစည်းတင်ဆက်ထားပါတယ်။ရခိုင်ပြည်နယ်ကစာရေးတောင်းမှမှုတွေအတွက်မှာအရေးသားတွေဆိုးဆိုးရွားရွားတေဆုံးထိခိုက်ဒဏ်ရာရနေတာနဲ့ပတ်သက်လို့စိုက်ပီးဒုက္ခသည်တွေကိုကူညီပေးနေတဲ့ကိုအန်သာကြီးကအခုလိုပြောပါတယ်။ရခိုင်ပြည်နယ်ထဲမှာဒီ2019ရဲ့နှစ်ပတ်မတည်ဒီကြားထဲမှာအရေးသားတွေဆုံးသွားတာကဒီဆွေးကြောင်းတွေဆုံးသွားတာဆိုပြီးတရားခွင်တွေဆက်ရှိတော့ရှိတယ်။တောင်းမှမရှိမှတ Mela the Sesson Yanega, Yangon Site, Kalem, Machida, Chokdon, Yaumu Nega, Gio, the Pamon, Tinu Sion, and Dokadi, the candy, Paika, Kayadia door, Chau, the Songi, Lubot, Songse, Yor, Daya, Yashi Kedalu, Kaladam, Yat Choga, Yori Gole, Sairi, Yadriga, Paika Kedia door, Yaza, Tikai, the Songu, Shinevare, Dokadi, the Kama, Kolone, Yade, Chokdom, Yone, Mosambian, Gio, the Koma, Oga, Turo, your Milo, Zoyade, Chogo, Kulu, Yobare. ဒီနေ့လာနာကြီးလာနာကြီးနဲ့တပ်ပြီးမိလောက်တော့တောင်းလေးမရှိတဲ့ပါဗျာအားလုံးလောက်ပါတယ်ဗျာအလာတို့မဲလာတဆယ်လေးရနဲ့တဆယ်ငါးရနေတွင်မှာလေပလောက်ဝမြို့နေမိန့်ဇာဝဝေါ်မာနဲ့ပိုက်တန်ကြည့်ရွာတွေကိုလေရွာတွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်အရသာ20ကျော်သေဆုံးခဲ့ရပြီးသုံးဆယ်နိမ့်ပါလေတိုက်ခိုက်တဲ့အရာရရှိခဲ့သလိုနေအိမ်တချို့လည်းမိလောက်ခဲ့ရပါတယ် ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးအေးအဖွဲ့တွေကရွာတေကပိုက်ခိုက်တဲ့အတွက်ပြန်လေပိုက်ခိုက်ရတာဖြစ်တယ်လို့မြန်မာတပ်မတော်ဖက်ကပြောပါတယ်။ရခိုင်ပြည်ထဲမှာတနိုင်ကျော်ကြာလာပြီဖြစ်တဲ့တိုက်ပွဲတွေကြောင့်အရဲသားနေရာနှိမ့်ပါသေဆုံးခဲ့ရပြီးလူပေါင်း300နှိမ့်ပါထိခိုက်ဒဏ်ရာရရှိခဲ့သလိုနေရဲစွန့်ခွာသူတသိန်းခွဲနှိမ့်ပါနဲ့ဖမ်းဆီးနှိပ်စခံရပြီးတရားရင်ဆိုင်နေ
ဖွဲ့ကနေပုံမှန်905ခွေနိုင်ငံတော်အကြီးညိုပြည့်စုံမှုနဲ့ဖန်ဝရန်ထုတ်ပြီးတော့ဖန်စီလှုပ်ဆောင်ချက်ကိုအရက်ဖက်လူမှုအဖွဲ့အစည်းတွေကနေကန့်ကွက်ခဲ့ကြပါတယ်။ဒီတောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်။
တဘာဝပေါင်းဝန်ကျင်တကြလှောက်ရှားသူစောတာဘူးကိုနိုင်ငံတော်ကြီးညိုပြည့်စုံမှုနဲ့ဖန်ဝရန်ထုတ်ပြီးကျင်းပြင်းနယ်အစိုးရဖန်စီဖို့ကြိုးစားတာကိုရပ်ဘက်လူမှုကွန်ရက်ဖွဲ့စည်းတွေကန့်ကွက်ကြောင်းမြန်မာနိုင်ငံမြစ်ချောင်းများကွန်ရက် BRN နဲ့
当然没听得一个月表贵呀，双连生个苦路为表白的。
我底下的乌云太阳啊，卡贵呢，底下顺手卡嘞，说大伯屋边边的苏亚奶奶，第二米宝妈就边边感冒打完就皮先皮不薄呢，那得吃啥哦？边边的苏亚奶奶。在家楼下都有地大看的哦，乌龟宝妈喵喵的，地下水说你一下，地下水里面其实多美，地奶奶一片森林，地宝妈闹些片奶奶都长不着地，特别一片的哦。
对吧？我不忘建议，赶快听听伊楼下里的少大伯伯，地下水说他的服务，七千变来又等比服务，买了七元的内存呢，今年才突变开的路嘞，你妈大肚满少几一个月。MNWN 西门卡关于破文，国中安雅苦了被表白的。
接着都啊那些啊年轻人嘞，顶个是生得多少年的年嘛不喏，古月古白透过表示困，别困意的接着都答应他的嘛，表示你的路线都对呀的不喏。第得力冲单的也不喏，一到周六没呀路，这三样的嘛，通常大部分都表开的，你没呀开的家务，得力冲单你一样的是都开的，他们能偷的是啥？他没路边的也不喏。
张梅对东表女的，得力当李长家，严格的比那米是用家，把王姐你这话接下都是老妈。爷爷面对阴阳水开边，啊，东边路边下的女茶嘛，得三爷阿那帮女家来，大王有上月白他们洗着端，别个嘞将那娃里拉端个，个人优雅的嘞偷懒呀，阿爷给米大伯苏掌柜金巴开大锅，人家那金牛皮色的宝马呢，苏大伯伯第二岁就开大锅，七千变来又等比铺铺，马拉姑爷那嘛，今年才偷变开大的，也是得几五百宝马，阿呀阿卡呀。怕阿牛呢推推奥巧爷乌鸡塔那干呢，牛呢第二用过乌代小开皮，马拉巧爷呢年里白马了，也打破个。怕我呢呢少打不呢用过，上了天文要盘子开皮没得，可以罗你来做，来呀盘子没钱没水的白不行。
阿库萨比的呢真照顾那现在呀嘛话说。
前边的当班不来玩，明年嘛，明嘛怎么了耶？李章是新一章，那也一段一段，那啥都有对称位，那啥些有章也是开发的。若看边的较多，明年嘛，特别一段是被都卡在李亚娇多拿的一段，稍微难一看就难呀嘛的。
当然是内裤男生开价了，哥罗。别人问我，他会讲的一百新电视多没电影的电话费是吧嘞？那个电话是怎么变收贵呀？阿娃说怎么个安的？
ဆရာရှင်တွေခုနားဆင်ကြရတာကတော့ပတ်စင်တိုင်းရင်သတင်းလောအစီအစဉ်ဖြစ်ပါတယ် VA မြန်မာပိုင်းကနေခြားသောပြည်နယ်ညပိုင်းမြန်မာဘာသာအစီအစဉ်တွေကို line မီတာ25 32 51နဲ့ line မီတာ190လောက်ကနေတန်လွှင့်ပေးနေပါတယ် VA ကနေဟို VA ကို internet ကနေဝေဖန်ကြံပေးစာတွေဖေးပို့လို့ရတယ်ဆရာရှင်တွေနဲ့သိသချင်းတောင်းကျင်လဲဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက bambies@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုမတ်စုမြတ်မောင်ကတက်လက်ချင်းကြပြီးမှာဖြစ်ပါတယ
်။ကျေးနိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးသူမရှိဘူးလို့ကျန်းမာရေးတာဝန်ရှိသူတွေကြေညာခဲ့တဲ့အတွက်ဗိုင်းရပ်စ်ပိုးစတင်ကူးစက်ပြန့်နှံ့ခဲ့တဲ့၃လအတွင်းပြည်တွင်းထဲမှာဒီပထမဆုံးချိန်ယောဂပိုးကူးသူအသက်မရှိတဲ့ထူးခြားမှုဖြစ်ပါတယ်။ပြည်တွင်းထဲမှာကူးစက်နေသူအသက်မရှိပေမဲ့ပြည်ပကနေလာသူ34ယောက်စီမှာတော့ဗိုင်းရပ်စ်ပိုးကူးစက်တာတွေ့ရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။ပြည်နယ်90လုံးမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေသူတွေရှိနေတဲ့အမေရိကန်ပြည်ထောင်စုမှာတော့စုစုပေါင်းကူးစက်နေသူ 9,400 ကျော်ရှိပြီးတော့သေဆုံးသူက150ကျော်ပါတယ်။ဗိုင်းရပ်စ်ကိုကူးစက်မှုရှိမရှိစစ်ဆေးမှုတွေကိုကြကြပြန့်ပြန့်စတင်လုပ်နေပြီဖြစ်လို့ပိုးကူးသူအရေအတွက်ထပ်တိုးနိုင်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကသတိပေးထားကြပါတယ်။ဒီလိုအခြေအနေမှာ Federal အစိုးရအရေးပေါ်စီမံခန့်ခွဲရေး Agency အနေနဲ့နိုင်ငံတော်လုပ်ငန်းဆောင်တာတွေကိုအမြင့်ဆုံးအဆင့်အထိချမှတ်ဆောင်ရွက်ဖို့ညွှန်ကြားထားတယ်လို့ကိုရိုနာကယောဂတိုက်ဖြတ်ရေးတုံ့ပြန်ဆောင်ရည်ရေးအတွက်တမရဒေါ်နယ်ထရမ့်ကလည်းတမရလုတ်ပိုင်ခွင့်အာဏာသုံးပြီးတော့ညွှန်ကြားနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတို့ကနိုင်ငံသားနဲ့နိုင်ငံထဲမှာအမြဲတမ်းနေထိုင်သူမဟုတ်တဲ့သူအားလုံးကိုနှက်ဖန်တောက်ချာနေကစပြီးတော့နိုင်ငံထဲပေးမဝင်ဘူးလို့ဒီကနေ့ကြေညာပါတယ်။ဩစတြေးလျနိုင်ငံထဲမှာပိုးကူးစက်မှု80ရာခိုင်နှုန်းလောက်ကပြည်ပကနေရောက်လာကြသူတွေဖြစ်တာကြောင်ဖြစ်တယ်လို့ Australia ဝန်ကြီးချုပ် Scott Morrison ကပြောပါတယ်။နေဆက်တွေကနေကိုရိုနာဗိုင်းရပ်စ်ကိုဝင်ရောက်လာတာမျိုးအဖြစ်မခံနိုင်ဘူးလို့ New Zealand ဝန်ကြီးချုပ်ကလည်းဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ရှင်။ကိုရိုနာပိုးနဲ့ပတ်သက်လို့သတင်းမှဖြန့်နာတွေကိုတားဆီးနိုင်ဖို့အတွက် Twitter လူမှုကွန်ရက်ကလည်း Twitter သုံးသူတွေအတွက်စည်းကမ်းအသစ်တွေကိုထုတ်ပြန်ခဲ့ပါတယ်ရှင်။
တရင်ချင်းချုပ်ကိုမဆုမြတ်မွန်ချင်ညာပေးကြတာဖြစ်ပါတယ်ဒီညာပိုင်းအစည်းအဝေးထုတ်လို့ရေးမှုကကိုတတော်သိန်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ white deck ဆုံးညက်ဖြစ်ပါတယ် view american တန်ညာပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 line meter 15:30-51 နဲ့ line meter 190လောက်ကနေအတန်လွန့်ပေးကြတာဖြစ်ပါတယ် view ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်စောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါThis program has come to you from the Voice of America, Washington.